Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ26ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာညနေခင်းပါရှင်ကျမခင်မြူထွေးပါအမေရိကန်ပြည်ထောင်စုကပြည်နယ်5ခုမှာဒီကနေ့ပါတီတွင်သမ္မတလောင်းအကျိုးရွေးပွဲတွေကျင်းပနေပါတယ်ယူကရိန်းနိုင်ငံမှာတော့ကမ္ဘာပေါ်ကအကြီးကျယ်ဆုံးချာနိုဘယ်နျူကလ িয়ার ဆက်ရုံမတော်တဆပောက်ကွဲမှုကြီးဖြစ်ခဲ့တဲ့အနှစ်30ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုကျင်းပနေပါတယ်။တခါပြည်အောင်စုလွတ်တော်နာရကဟောင်သူရဥွှေမန်းရဲ့ထုတ်ပြန်ချက်တစ်ခုကတက်မတော်ပြုတ်ကွဲရေးဘက်ဦးတည်ပြီးအမျိုးသားရင်ကြားစည်းကိုထိခိုက်နိုင်တယ်လို့တက်မတော်ဘက်ကထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံသံကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်မသိငိတိုင်းရှင်
။ကောင်းပါပြီရှင်။သတင်းဆောင်မတွေတင်ဆက်တဲ့အခါမှာတော့စင်ကာပူပန်းချန်တွေကပြည်တစားတချို့ဟာမြန်မာနိုင်ငံကဖြစ်နိုင်တယ်လို့သုံးနှုန်းဖော်ပြလိုက်တဲ့အပေါ်မြန်မာတန်ယုံကဘလို့တုံ့ပြန်လိုက်ပါသလဲ
တကယ်လုံးစကားစုမြန်မာနဲ့ Constitution ဆိုတဲ့စကားလုံးစကားစုကိုတွဲသုံးထားတဲ့အတွက်ကျွန်တော်တို့ကမကြိုက်ချောင်းပေါ့နော်သတင်းဖော်ပြခြင်းမှာမြန်မာလူမျိုးဖော်ပြချက်စကားလုံးစကားစုတွေကျွန်တော်ပြန်လည်ဆောင်ကန့်ကွက်ပါတယ်ပေါ့နော်တေချာစွာစုံလမ်းစစ်ဆေးခြင်းမပြုဘဲရေးသားဖော်ပြချက်ကိုလည်းကျွန်တော်တို့ကပြန်လည်ဆောင်ကန့်ကွက်ပါတယ
်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်မှုကြီးဒေါ်ထွေးထိတ်တွင်လွင်ပါရှင်မကြိုက်ခင်မှာအပြည့်အစုံတင်ပြပေးပါမယ်ဒီနောက်ပိုင်းမှာတော့ရှမ်းပြည်မြောက်ပိုင်းတပ်တွေနဲ့မြန်မာတပ်မတော်ကြားနေမြေကိစ္စဆွေးနွေးကြမယ်ဆိုတဲ့အကြောင်းနဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကအရင်ဆုံးကြေညာပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုကပြည်နယ်5ခုမှာဒီကနေ့အင်ကာနေမှာစပြီးတော့ကျင်းပနေတဲ့ primary ပါတီတွင်သမ္မတလောင်းအကျိုးရွေးပွဲအားလုံးမှာဘီလီယံနာတထဲကြီးဒေါ်နယ်ထရန့်ပဲအနိုင်ရပြီးတော့ဒီ Republican Party သမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ပြည်내ကိုယ်စားလှယ်အရေးအတွက်ထပ်ပြီးတော့ရလာနိုင်ပွဲရှိတယ်လို့ခန့်မှန်းနေကြပါတယ်။ဒီကနေ့သမ္မတလောင်းအကျိုးရွေးပွဲတွေကို Pennsylvania, Connecticut, Delaware, Maryland နဲ့ Rhode Island ပြည်내5ခုမှာလုပ်နေတာပါ။ထရပ်ပြည်ပြိုင်ဘက်တွေကတော့ထရပ်ပါတီသမ္မတလောင်းဖြစ်ဖို့လိုအပ်နေတဲ့ပါတီကိုယ်စားလှယ်အရေးအတွက်မရအောင်ဟန့်တားနိုင်ဖို့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲကြေညာခဲ့တာပါ။အဲ့ဒါလိုကြေညာခဲ့ကြတဲ့ Texas ပြည်နယ်အထက်လွှတ်တော်မဲ့ Ted Cruz နဲ့အိုဝါယိုပြည်နယ်အုပ်ချုပ်ရေးမှူးချုပ် Kasich တို့ကို Mr. Trump ကတနာစရာသူတွေပဲလို့ပြောဆိုလိုက်ပါတယ်။သမ္မတလောင်းရွေးချယ်မှုအစစ်စစ်မှာအနိုင်အယုံကွာဟမှုကအရေးပါလာတာနဲ့အမျှ Trump အနေနဲ့နောက်ထပ်ကိုယ်စားလှယ်ဥယေပို့ပြီးတော့ရလေလေသမ္မတလောင်းရွေးခံရဖို့လိုအပ်တဲ့အများစုကိုယ်စားလှယ်1238ရောက်ရဲ့ထောက်ခံပေးရဖို့ပို့ပြီးတော့နီးကပ်လာလေလေဖြစ်တာကြောင့်ဒီကနေ့အကျိုးမဲပေးပွဲတွေရဲ့အနိုင်ချုံကွာဟမှုကအရေးပါနေတာပါထရပ်အနေနဲ့သတ်မှတ်ထားတဲ့ကိုယ်စားလှယ်အရေးအတွက်မပြည့်မီနိုင်ဘူးဆိုရင် Mr. Cruz နဲ့ Mr. Kasich တို့အတွက်လွန်ခဲ့စုတိုင်းလာပါတီကြီးလာကံမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရနိုင်တဲ့အခွင့်အလမ်းတွေပေါ်လာမှာပါ Democratic Party ဘက်မှာတော့လက်ရခြားရုပ်ကြီးဟယ်လရီကလင်တန်ကဒီကနေ့အကြိုရွေးပွဲတွေမှာ Rhode Island ပြည်နယ်ကလွဲရည်ချန်ပီယံ၄ခုမှာအနိုင်ရနိုင်ပွဲရှိတယ်လို့စစ်တမ်းတွေမှာဖော်ပြနေပြီးတော့ပြိုင်ဘက် Vermont ပြည်နယ်အထက်လွှတ်တော်မဲ့ Bernie Sanders ကတော့ Rhode Island တစ်ခုတည်းမှာပဲအသာစီးရနိုင်တယ်လို့ခန့်မှန်းနေကြပါတယ်ရှင်
။ Sorry Arabia ပြည်ထိုင်နဲ့ Germany နိုင်ငံတွေကိုတပတ်ကြာခီးသွားရောက်ခဲ့တဲ့ American သမ္မတ Obama ဟာတနင်္လာညကWashington DC ကိုပြန်လည်ရောက်ရှိလာပါတယ်။သမ္မတ Obama ဟာသူ့ရဲ့နိုင်ငံခီးစဉ်အတွင်းမဟာမိတ်နိုင်ငံတွေနဲ့ကုန်သွယ်ရေးတွန့်မြင့်ရေးအဲဆစ်သွေးကြွတွေနှိမ်နင်းရေးအပါဝင်ယူကရိန်းနဲ့ဆီးရီးယားနိုင်ငံတွေမှာရုရှားကဝင်ရောက်ဆွတ်ဖက်နေတဲ့ကိစ္စဖြေရှင်းရေးထောက်ခံမှုရဖို့ကြိုးပမ်းခဲ့ပါတယ်။သမ္မတအိုဘားမားအနေနဲ့သူ့သမ္မတတန်းအတွင်းကောင်းမွေတွေကြံရည်ခဲ့စေဖို့ကြိုးပမ်းတဲ့နောက်ဆုံးကာလနိုင်ငံခြားခီးစဉ်တွေကတစ်ခုဖြစ်ပါတယ်။ဒါအပြင်ဝင်ငွေမမျှတတဲ့ကိစ္စလူငယ်တွေအတွက်ပညာရေးအမျိုးသမီးတွေလစာဒန်းတူခံစား권စတာတွေကိုအလေးထားလှုပ်ဆောင်ကြဖို့ဥရောပခေါင်းဆောင်တွေကိုအိုဘားမားကတိုက်တွန်းခဲ့ပါတယ်။တကယ်လို့ဒီပြဿနာတွေကိုမဖြေရှင်းနိုင်ရင်တော့ဒီစိုးရိမ်ချက်တွေစိတ်ပြက်မှုတွေအပေါ်အခွင့်ကောင်းယူပြီးဖြက်လို့ဖြက်စီးလှုပ်လာကြမဲ့သူတွေရှိတယ်လို့သတိပေးပြောကြားခဲ့ပါတယ်
။အမေရိကန်ပြည်အောင်စုကနေအစ္စရေးနိုင်ငံကိုလက်ရှိမှာနှစ်စဉ်စီးရေးထောက်ပံ့မှုဒေါ်လာသန်းပေါင်း3,100ပေးနေတာကိုနောက်ထပ်တိုးမြှင့်ပေးဖို့အတွက်အစ္စရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်နဲ့အပြီးသက်ရယူဖို့ဒီအမေရိကန်အထက်လွှတ်တော်အမတ်83ယောက်ကသမ္မတအိုဘားမားကိုတောင်းဆိုလိုက်ပါတယ်။2018ခုနှစ်မှာတက်တန်းကုန်ဆုံးမဲ့ဆယ်နှစ်တာသဘောတူညီချက်နဲ့အညီလက်ရှိထောက်ပံ့ငွေပမာဏကိုသတ်မှတ်ထားတာပါ အခုဒီပမာဏကိုဒေါ်လာတန်4000ထက်မနည်းအထိတိုးမြင့်ပေးသွားဖို့အစ္စရေးဘက်ကကြိုးစားနေတာနဲ့အတူသဘောတူညီချက်ရယူဖို့အတွက်ကိုဆီဆက်ညှိနှိုင်းမှုတွေလုပ်နေတာပါအစ္စရေးအနေနဲ့ထောက်ပံ့ငွေဘလောက်ရတဲ့နဲ့လို့လွတ်တော်အမတ်တွေကအတိအကျမပြောပေမဲ့ရရှိသဘောတူညီချက်တွေပို့ပြီးတော့ခိုင်မာအားကောင်းရေးအားပေးထောက်ခံသွားမယ်လို့ဆိုပါတယ်ဧပြီလ25ရက်ဒီတနင်္လာနေ့နေဆွဲတက်ထားတဲ့အထက်လွတ်တော်အမတ်တွေရဲ့တိုက်တွန်းစာထဲမှာလက်ဗရိုနိုင်ငံကဟက်စပိုလာဂါဇာကမ်းမြောက်ဒေသကဟာမတ်စ်စီးရီးယားနိုင်ငံကအယ်ခိုင်ဒါနဲ့အိုင်အက်စ်သွေးကြွတွေနောက်အီဂျစ်နိုင်ငံစိုက်တိုင်းကျွန်းဆွယ်ကအစ္စလာမ်ပြည်စစ်သွေးကြွအဖွဲ့တွေရဲ့ချိန်ချောက်မှုတွေအပါအဝင်အမေရိကန်ရဲ့မဟာမိတ်အစ္စရေးနိုင်ငံရင်ဆိုင်နေရတဲ့စစ်သွေးကြွအနေရတွေကိုထောက်ပြထားပါတယ်ဒီလိုချိန်ချောက်မှုအနေရတွေကြောင့်လက်ရှိအစ္စရေးကိုပေးနေတဲ့စီးရီးထောက်ပံ့မှုတွေကိုတွန်းပြစ်ပေးသွားဖို့နဲ့ဒီကိစ္စကိုအမြန်ဆုံးကိုက်တွယ်လှုပ်ဆောင်ဖို့ Republican နဲ့ Democratic Party နှစ်ခုစလုံးကအထက်လွှတ်တော်မဲ့83ဦးကသမ္မတဥပမာကိုတောင်းဆိုလိုက်တာပါရှင်
ယူကရိန်းနိုင်ငံချာနိုဘိုင်းနျူကလ িয়ার ပေါက်ကွဲမှုကြီးကြောင့်တည်ဆုံခဲ့ရသူတွေကိုအောက်မေ့သတိရတဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာကြာရောက်တဲ့နျူကလ িয়ার ပေါက်ကွဲမှုကြီးအနှစ်30ပြည့်အခမ်းအနားကိုကီယက်မြို့တော်မှာကျင်းပခဲ့ကြပါတယ်အခမ်းအနားကိုယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့အခြားနိုင်ငံကြီးခေါင်းဆောင်တွေတက်ရောက်ပြီးပန်းခွေချခဲ့ကြပါတယ်ချာနိုဘိုင်းနျူကလ িয়ার ပေါက်ကွဲမှုကြီးဟာဒီကနေ့အချိန်ထိကမ္ဘာအဆိုးရွားဆုံးနျူကလ িয়ার ပေါက်ကွဲမှုတစ်ခုဖြစ်ပါတယ်ပေါက်ကွဲမှုကြောင့်မြို့တစ်မြို့လုံးပျက်စီးသွားခဲ့တယ်လို့ကမ္ဘာတစ်ဖန်းကလည်းရေဒီယိုတတိကျပြန့်နှံ့စေခဲ့ပါတယ်ပေါက်ကွဲမှုဖြစ်ဖြစ်ချင်းမှာလူအုပ်တည်ဆုံးခဲ့ပြီးနောက်ပိုင်းရက်သက်သက်ပတ်အတွင်းမှာတော့လူပေါင်း30ထက်မနည်းတည်ဆုံးခဲ့ရပါတယ်ဒီနျူကလ িয়ার ပေါက်ကွဲမှုရဲ့နောက်ဆက်တွဲအကျိုးဆက်ကြောင့်နောက်ပိုင်းနှစ်တွေအတွင်းခံမှန်းကြီးလူပေါင်းထောင်ချီဟာကင်ဆာရောဂါနဲ့အခြားဖျားနာတဲ့ရောဂါတွေနဲ့တေဆုံးခဲ့ပါတယ်။ရှေးလာမဲ့ရာစုနှစ်တစ်ခုထက်မနည်းဘေးကင်းလုံခြုံမှုမရှိတဲ့နေရာအဖြစ်သတ်မှတ်ထားတဲ့ဒီနျူကလ িয়ার ဆက်ယုံပေါက်ကွဲတဲ့နေရာမှာယူရေနီယံတန်ချိန်ပေါင်း200ကျော်ရှိနေဆဲဖြစ်ပြီးအဲ့ဒီကနေရေဒီယိုသတ္တိကြွတွေထပ်မံယူစိတ်မှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။
View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ရဲ့အင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့ဒေသတွေသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ပြည်တော်စုလွတ်တော်နာရကဟောင်းဖြစ်သူသူရဥွှေမန်းရဲ့ Facebook လူမှုကွန်ရက်ပေါ်ကကြေညာချက်တစ်ခုဟာတက်မတော်ပြုတ်ကွဲရေးကိုဥတီတက်ရောက်စေပြီးအမျိုးသားရင်ကြားစစ်ရေးညီမန်းချက်ကိုထိခိုက်နိုင်တဲ့အတွက်တက်မတော်အနေနဲ့ကန့်ကွက်တဲ့အကြောင်းတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကထုတ်ပြန်ပါတယ်စစ်တပ်ကဘူလောင်းတင်တဲ့အမှတ်စဉ်17ရက်48ချိန်မြောက်ကျောင်းစင်းပွဲနေ့မြစ်တာမုံဆိုပြီးရေးသားတဲ့သူရဥွှေမန်းရဲ့ Facebook ပေါ်ကစာထဲမှာပါတယ်ပြည်သူများကရွေးချယ်တာဝန်ပေးအပ်ထားတဲ့အစိုးရအဖွဲ့ကတာဝန်ယူတာဝန်ခံဆောင်ရွက်နေပြီးထိုအစိုးရအဖွဲ့သည်နိုင်ငံတော်ကောက်အောင်ပြည်သူအကျိုးစီးပွားဖြစ်ထွန်းအောင်ဆောင်ရွက်မည်ဖြစ်ကြောင်းဆိုတဲ့ဖော်ပြချက်ဟာအရင်မြန်မာအစိုးရဆက်ဆက်ကနိုင်ငံတဲ့ပြည်သူအတွက်မိသည့်အကျိုးစီးပွားကိုမှလှုပ်ဆောင်ဖော်ဆောင်လုပ်ကိုင်ပေးခြင်းမရှိတဲ့သဘောတက်ရောက်တယ်လို့ဒီသတင်းမှန်တပ်ပြော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်သူရဥွှေမန်းရဲ့ရည်သားချက်ပါတို့ကြည့်တော်များကလည်းဝမ်းမြောက်ဝမ်းသာမူရိတာတရားဖြင့်ပူပေါင်းဆောင်ရွက်ရမည်အခြေခါကောင်းဖြစ်ပါသည်ဆိုရဲဖော်ပြချက်ကလည်းတက်မတော်အနေနဲ့ပြည်သူကရွေးချယ်တဲ့အစိုးရနဲ့ပူပေါင်းဆောင်ရွက်မယ်ဆိုတဲ့အစီအစဉ်ပြောဆိုချက်ကိုလွတ်လွတ်ပြုပြီးတော့တက်မတော်ကိုပူပေါင်းဆောင်ရွက်မှုမရှိတဲ့အောင်ပြောင်းပင့်ပေးတဲ့သဘောတက်ရောက်တယ်လို့တက်မတော်ကထုတ်ပြန်ထားပါတယ်တက်မတော်ပြောခွင့်ရသူကတော့ဒီအပေါ်ထက်စစ်အသေးစိတ်ရှင်းလင်းချက်မပေးသလိုသူရဥွှေမန်းစီကလည်းတရားတုံ့ပြန်ချက်ထွက်မလာသေးပါဘူးပြည်ခဲ့တဲ့အစိုးရတက်တဲ့အတွင်းသမ္မတနယ်ပြည်တော်စုလွတ်တော်အကြအားပြိုင်မှုတွေကနေဦးသိန်းစိန်နဲ့သူရဥရှိမန်းတို့အကြပါတီတွေတင်းမာမှုတွေရှိခဲ့တယ်လို့ပကြခင်တို့ကလည်းဒီသူရဥရှိမန်းအပါအဝင်ချက်ခိုင်ရေးပါတီကအခြေရခေါင်းဆောင်တချို့ကိုပါတီကနေထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်တက်မတော်ဘက်ကသူရဥရှိမန်းနဲ့ပတ်သက်လို့အခုလိုတရားဝင်ထုတ်ပြန်တာကတော့အဒါပရမဆုံးအခြေဖြစ်ပါရဲ့ရှင
်ပစိဖိတ်ဒေသမှာရှိတဲ့အမေရိကန်စစ်စခန်းတွေအထိရောက်အောင်ပြစ်နိုင်တဲ့အင်အားပြင်းတာလတ်မစ်ဆိုင်းဒုံးကျည်တွေကိုမြောက်ကိုရီးယားနိုင်ငံကဒုတိယတကြိမ်မြောက်စမ်းသပ်ပစ်လွှတ်ဖို့ပြင်ဆင်နေတယ်လို့တောင်ကိုရီးယားယွန်ဟပ်သတင်းဌာနကပြောပါတယ်မြောက်ကိုရီးယားအစိုးရဟာတိတ်မကြခင်မှာမူဆူဒန်တာလတ်ဒုံးကျည်ကိုစမ်းသပ်ပစ်လွှတ်ဖို့ပြင်ဆင်နေတဲ့အရေးလက္ခဏာတွေကိုတောင်ကိုရီးယားစစ်တပ်ကတွေ့ရှိထားတယ်ဆိုတာကိုအမည်မဖော်လိုတဲ့အစိုးရအရာရှိတဦးကိုအတည်ပြုပြီးယွန်ဟပ်သတင်းဌာနကပြောပါတယ်ဒါပေမဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ယွန်ဟပ်သတင်းဌာနကို အတီးပြုတ်ပြောနိုင်မဲ့အခြေအနေမှာသူတို့မှမရှိဘူးလို့ဆိုပါတယ်။မူဆူဒန်မစ်ဆိုင်းဒုံးကျည်ဟာအရင်ကဆိုဗီယက်ရင်ငုတ်တင်းမောပေါ်ကနေပြစ်လွတ်တဲ့ပယ်တင်းဒုံးကျည်ဒီဇိုင်းဖြစ်ပြီးဒါကိုရွှေပြောင်းတည်ယူသွားလို့ရတဲ့ပြစ်စင်ကနေပြစ်လွတ်ရတဲ့ဒုံးကျည်ဖြစ်အောင်မြောက်ကိုရီးယားတို့ကအသွင်ပြောင်းလာတာဖြစ်ပါတယ်။အမေရိကန်ပစိဖိတ်ဒေသဂူအန်ပါဝင်ကီလိုမီတာ 3,000 ကနေ 4,000 ကျားအကွာအဝေးထိပြစ်လွတ်နိုင်ပါတယ်။မြောက်ကိုရီးယားအစိုးရဟာဒီလ15ရက်နေ့ကပဲမူဆူဒန်မစ္စိုင်းဒုံးကျည်တစ်စင်းကိုပြစ်လွတ်စမ်းသပ်ခဲ့ပါတယ်ဒီစမ်းသပ်မှုမအောင်မြင်ဘူးလို့တောင်ကိုရီးယားနဲ့အမေရိကန်အစိုးရယာရှိတွေကပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကလေတူချစ်သူအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ဒါကာမြို့ခြေဆိုင်အမေရိကန်တန်ရုံးရဲ့အမှုထမ်းအောက်တဦးလည်းဖြစ်တဲ့ဆိုဟတ်မန်နန်အသက်ခံရတဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျိုကယ်ရီကဖြစ်တဲ့ရှုတ်ချလိုက်ပါတယ်အတိတ်ပဲပဲအကြမ်းဖက်လုပ်ရဲကြောင့်ကျွန်တော်တို့ရဲ့လူတူအသက်ဆုံးရှုံးရတဲ့အတွက်လွန်စွာစိတ်မကောင်းဖြစ်ရပါတယ်လို့မစ္စတာကယ်ရီကတနင်္လာနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တန်ရုံးဝန်ထမ်းဟောင်းဖြစ်တဲ့မနန်နဲ့သူ့ရဲ့အဖော်လေတူချစ်သူအခွင့်အရေးလှုပ်ရှားသူထာနီမူဂျာဒါတို့ရဲ့အိမ်ကိုတနင်္လာနေ့တုန်းကပစ္စည်းပို့သူအဖြစ်ဟန်ဆောင်သူ9ယောက်ကသူတို့အိမ်ကိုရောက်လာပြီးတော့တရှိတွေနဲ့ခုတ်တက်ခဲ့ကြတာပါ။အသက်35နှစ်အရွယ်မနက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာထုတ်ဝေတဲ့တခုတည်းသောလေတူချစ်သူနဲ့လေပြောင်းထားသူတွေအကြောင်းရေးသားတဲ့ Rupert Magazine ရဲ့ Editor လည်းဖြစ်ပါတယ်။ဒါနဲ့ခုတ်သွားကြတဲ့သူတွေဟာဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအတိအကျထုတ်ဖော်မပြောနိုင်သေးပေမဲ့ဒါဟာပြစ်ပတ်ထားတပ်ဖြတ်မှုဖြစ်တယ်လို့ဒါကရဲဘေးကြီးအစာဒူဇာမန်ဘီယာကပြောပါရရှင်။
မစ္စဘီဂျီကားတွေမှာစီစားတက်တာတဲ့ပုံစံအဖြစ်နဲ့25နှစ်ကြာမမှန်မကန်နီလန်းတွေတုံးခဲ့တယ်ဆိုပြီးဂျပန်ကားကုမ္ပဏီဖြစ်တဲ့မစ္စဘီဂျီကုမ္ပဏီကထုတ်ဖော်ပြောကြားလိုက်ပါတယ်
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုမခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်။စင်ကာပူနိုင်ငံက The Straits Times သတင်းစာပါစင်ကာပူနိုင်ငံပန်းချံတစ်ခုတည်းကပြည်ထစာလုပ်ငန်းလုပ်နေတဲ့အမျိုးသမီးတွေဟာမြန်မာနိုင်ငံကဖြစ်နိုင်တယ်ဆိုတဲ့သတင်းရေးသားချက်နဲ့ပတ်သက်လို့မြန်မာနိုင်ငံလို့နိုင်ငံအမည်တက်ရေးသားချက်အပေါ်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကသတင်းစာကိုကန့်ကွက်စာပေးပို့လိုက်ပါတယ်စင်ကာပူနိုင်ငံကပြည်ထစာလုပ်ငန်းတွေတည်းမြန်မာအမျိုးသမီးတွေပါဝင်ခြေရှိမရှိဆိုတာနဲ့ပတ်သက်လို့လည်းမြန်မာတန်ရုံးဘက်ကစုံစမ်းစစ်ဆေးနေပါတယ်ဒီလိုမြန်မာနိုင်ငံကဆိုပြီးသတင်းဖော်ပြမှုအပေါ်စင်ကာပူရောက်မြန်မာနိုင်ငံသားတွေချာမှလည်းမကြေနပ်ကြပဲစိတ်မသက်မသာဖြစ်နေရပါတယ်။သတင်းအသေးစိတ်မတ်စုံမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်စင်ကာပူနိုင်ငံကဖွန်ဂေါ့လို့ခေါ်တဲ့ပန်းချံတစ်ခုထဲမှာပလတ်စတစ်တွေခင်းယာယီအမိုးကာနဲ့တဲလေးတွေစောက်ပြီးတော့ပြည်တစားလုပ်ငန်းလုပ်ကိုင်နေသူအမျိုးသမီးတွေရှိပြီးအဲ့ဒီအမျိုးသမီးတွေကတချို့ဟာမြန်မာနိုင်ငံကဖြစ်နိုင်တဲ့အကြောင်း The Straits Times သတင်းစာမှာဧပြီလ25ရက်နေ့ရက်စွဲနဲ့ရေးသားဖော်ပြခဲ့ပါတယ်အခုစင်ကာပူရဲစခန်းကထိန်းသိမ်းထားတဲ့ပြည်တစားလုပ်ငန်းလုပ်ကိုင်သူအမျိုးသမီး10ဦးထဲမှာတော့မြန်မာနိုင်ငံသားတဦးမှမပါဘူးလို့ဒေသဆိုင်ရာနယ်မြေခံရဲစခန်းနဲ့တွေ့ဆုံခဲ့တဲ့မြန်မာတန်ရုံးတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဒါပေမဲ့လို့ဒီပြည်တစားလုပ်ငန်းတွေတဲ့မြန်မာနိုင်ငံသားတွေပါမပါဆိုတာကိုတော့တန်ယုံဘက်ကဆက်လက်စုံစမ်းနေပါတယ်တချိန်တည်းမှာပဲအခုလိုမျိုးစင်ကာပူနိုင်ငံဘက်က The Straits Times သတင်းစာပါစင်ကာပူနိုင်ငံတွေကပန်းချံတစ်ခုထဲမှာမြန်မာမျိုးသမီးတွေပြည်တစားလုပ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံလိုနိုင်ငံအမည်တက်ရေးသားချက်အပေါ်မှာစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကသတင်းစာကိုကန့်ကွက်စာပေးပို့လိုက်ပါတယ်မြန်မာတန်ယုံဘက်ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်နေတာကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာစင်ကာပူနိုင်ငံဆရာမြန်မာတန်ယုံကတန်မှုဒေါ်ထွေးထိတ်တင်တွင်ကအခုလိုဖြေပါတယ်
ကျွန်တော်တင်စားကြခြင်းမဲ့ကျွန်တော်ကဆိုင်နဲ့နေမြေရဲစကန်ဘလူလဲဆိုတော့ကျွန်တော်ဆိုးလိုက်ပါတယ်ပြီးတော့အဲ့မှာကျွန်တော်နှစ်ချက်ပေါ့နော်ပထမတစ်ချက်ကဒီနေမြေရဲစကန်နဲ့ကျွန်တော်တို့တွေ့ဆုံပြီးတော့ဒီမှာမြန်မာလူမျိုးပါဝင်ပတ်သက်မှုရှိမရှိပေါ့နော်ဒီအချက်ကပါဝင်ပတ်သက်မှုရှိလာပြီဆိုရင်ဒီ host နိုင်ငံပေါ့နော်လက်ခံတဲ့နိုင်ငံရဲ့လက်ခံတဲ့နိုင်ငံရဲ့စီးနီးဥပဒေအတိုင်းပဲပြစ်ဒဏ်ပေါ့နော်ပြစ်ဒဏ်ပေါ့အဲအဲ့မှာလဲမြန်မာနိုင်ငံသားဖြစ်တဲ့အတွက်တရားဥပဒေနဲ့ဘာကူညီဆောင်ရှောက်ရမလဲပေါ့နော်အဲ့တစ်ပိုင်းပေါ့နောက်တစ်ပိုင်းကျတော့မြန်မာနိုင်ငံသားမပါတော့ဘူးလို့တည်ထားပြီးဆိုတာနဲ့ကျွန်တော်တို့ရဲ့ condemned letter ပေါ့နော် condemned letter အဲ့ဟိုပြင်းထန်စွာရှုံ့ချတဲ့ letter ပေါ့အဲ့ letter ကိုကျွန်တော်တို့ဒီနေ့မနေ့ထုတ်ပြီးသွားပြီကပါမပါပါကျွန်တော်ကထုတ်လိုက်ပြီဘာဖြစ်လို့လဲဆိုတော့စကလုံးစကစုမြန်မာနဲ့ constitution ဆိုတဲ့စကလုံးစကစုကိုတွဲတုံးထားတဲ့အတွက်ကျွန်တော်တို့ကမကြိုက်ကြောင်းပေါ့နော်တင်းဖော်ပြခြင်းပါမြန်မာလူမျိုးဖော်ပြခြင်းစကလုံးစကစုတွေကျွန်တော်ပြန်လည်ဆောင်ကန့်ကွက်ပါတယ်ပေါ့နော်တရားစွာစုံစမ်းစစ်ဆေးခြင်းမပြုဘဲရေးသားဖော်ပြချက်ကိုလည်းကျွန်တော်တို့ကပြန်လည်ဆောင်ကန့်ကွက်ပါတယ်နောက်တစ်ခုကဒီတင်းမှန်ကန်စွာဖော်ပြရင်းနဲ့မြန်မာလူမျိုးများပေါ်ဝင်ပတ်သက်ခဲ့ပါကလည်းအဲ့တဦးတယောက်ချင်းစီပေါ့နော်အမည်ကိုဖော်ပြရမယ် ။ဘာကြောင့်လဲဆိုတော့တိုင်းပြည်နဲ့လူမျိုးကိုခြေသားချင်းမပြူပါဘူး။ပထမပါတော့Miss Tutwe ဆိုရင်မြန်မာ citizen Miss Tutwe ပေါ့နော်။အဲအဲ့အမျိုးဖော်ပြရမယ်။ဒါမှမဟုတ်ပဲနဲ့နာမည်မဖော်ပြဘဲနဲ့မြန်မာနိုင်ငံမြန်မာလူမျိုးဆိုတာတော့ဒါကတော့အဲ့တည်င်းကိုအမားတို့ကကန့်ကွက်တယ်။ပြီးကြနိုင်ငံနဲ့တည်င်းဖော်ပြချက်ကိုလားဖော်ပြပေးပါရင်သူကတည်င်းစာအမားတို့ကတောင်းဆိုထားတယ်။
အဲ့တော့ဒီဖြစ်ရတဲ့ပတ်သက်လို့မှန်ဤမမှန်ဤကောဒီတန်ရုံနေနဲ့ဗာများဟိုစုံစမ်းစစ်ဆေးမှုလုပ်
တာကျွန်တော်တို့အခုစုံစမ်းစစ်ဆေးလို့ကျွန်တော်တို့နေမီရဲစခန်းနေပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့သူတို့စီကဒီ detail report တောင်းထားပါတယ်ဟုတ်
ဟုတ်ကဲ့အဲ့ဒါဖြစ်နိုင်ကြီးဘယ်လောက်ကြားရပါလဲသိရပါလဲခင်ဗျာ
အော်ကျွန်တော်တို့အဲ့ဒါတော့ဟိုကသူတို့ report ပဲကြည့်ရမှာပါရှင်ဟုတ်ကဲ့
အရင်တုန်းကတော့အလားတူမျိုးပေါ့ဒီမြန်မာမင်းကလေးတွေကို
ပြည
်သူ့စာလုပ်ငန်းမှာ
ကျွန်တော်တို့ကောင်စီလုပ်ငန်းကျွန်တော်အသုံးနှစ်သားလုံးနေတဲ့အချိန်တွင်မှာမြန်မာမင်းကလေးတွေဒီပြည်သူ့စာလုပ်ငန်းနဲ့ပတ်သက်ပြီးတော့ဖန်ဆီးခြင်းအရေးယူခြင်းတပိုသေးခြင်းတို့ချင်းမရှိခဲ့ပါဘူ
းအခုလိုမျိုး The Straits Times သတင်းစာမှာမြန်မာမျိုးသမီးတွေပြည်သူ့စာလုပ်ငန်းမှာပါဝင်နေဆိုတဲ့သတင်းဖော်ပြချက်အပေါ်မှာစင်ကာပူနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေဘက်ကမြန်မာနိုင်ငံလိုနိုင်ငံနဲ့ချီအမြင့်တက်ရေးသားတဲ့အပေါ်မကျေနပ်မှုတွေရှိပါတယ်။သတင်းစာရေးသားဖော်ပြမှုနဲ့ပတ်သက်ပြီးဥပဒေစီမင်းစည်းကမ်းတင်းကျပ်လှတဲ့စင်ကာပူနိုင်ငံလိုမျိုးမှာတော့ The Straits Times သတင်းစာဘက်ကခိုင်လုံမှုတစ်စုံတရာရှိနိုင်တယ်လို့ယူဆပေမဲ့အခုလိုမျိုးမြန်မာနိုင်ငံလိုအမြင့်တက်ရေးသားမှုအပေါ်မှာတော့ဒီထက်ပိုပြီးရှင်းလင်းတိကျတဲ့ဖြေရှင်းမှုရှိတဲ့လို့စင်ကာပူနိုင်ငံကမြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုကျော်စွာကမြင်ပါတယ
်။ဒီဘက်မှာကလည်းရှင်းရှင်းသောအမှန်ကဘာမှမသေးချာမနဲ့ဘာမှလုပ်လို့မရဘူးဒီဘက်မှာကသူတို့အဲ့လိုမျိုးကြီးလိုက်တော့သူတို့စီမှာသေးချာတာရှိလို့လားတော့မှမရှိဘူးဆိုရင်တော့မှဘာလို့ချင်လို့သူတို့ရေးတာလဲပေါ့နော်ဖြစ်နိုင်ကြည်လို့သူကရေးလိုက်တယ်ဒါမှမဟုတ်အဲ့ဒီရေးလိုက်တဲ့ဟာကိုကျွန်တော်ကသိချင်တာဘာကြောင့်သူကဖြစ်နိုင်ကြည်လို့ရေးတာလဲသူဘာတွေတွေးလို့လဲသူမှဘာတွေရှိလို့သူကဖြစ်နိုင်ကြည်လို့ရေးတာလဲပေါ့နော
်ပရာဟိတာလုပ်ငန်းဆောင်ရွက်သူစင်ကာပူနိုင်ငံကမြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုမျိုးလွင်ဦးကတော့အခုလိုတည်င်းဖော်ပြမှုအပေါ်မှာမြန်မာနိုင်ငံသားတယောက်အနေနဲ့စိတ်မသက်မသာဖြစ်ရတယ်လို့တကယ်လို့စင်ကာပူမှာမြန်မာနိုင်ငံသားတွေဒုက္ခတွေ့နေတယ်ဆိုရင်လည်းလိုအပ်တာကိုဝိုင်းကူညီဆောင်ရွက်ပေးဖို့အသင့်ပါပဲလို့ပြောပါတယ
်မတေချာဘူးလေမှာတေချာဆိုတော့သူကမြန်မာနိုင်ငံသားဖြစ်ရှင်နေဖြစ်မယ်မဖြစ်ရှင်နေမဖြစ်ဘူးဒါပေမဲ့အခုလက်ရှိသူကစိတ်တိုင်းမှာပေါ်ပြတယ်ဆိုတော့ဒီစိတ်တိုင်းဆိုတာကြီးကတော့သူအဲ့လိုမျိုးကြီးဒါနိုင်ငံတစ်ခုကိုပုတ်ခတ်စော်ကားလို့ဖြစ်သွားပြီလေအဲကြောင့်သူအနည်းဆုံးသူတို့မှာတည်တည်ထောက်ထားတော့ရှိလိမ့်မယ်လို့ကျွန်တော်ထင်တယ
်အရင်ကလည်းဒီဖုန်ကော့ပန်းချံမှာနိုင်ငံသားလူသမားတွေကိုဥပဒေမဲ့လုပ်ရက်တည်းဝိစေဝါရောင်းဝယ်မှုတွေရှိခဲ့တဲ့အတွက်စင်ကာပူရဲတပ်ဖွဲ့ကဖမ်းဆီးခဲ့ဘူးပါတယ်ပြီးခဲ့တဲ့2014ခုနှစ်မတ်လတုန်းကနိုင်ငံသား62ယောက်ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့လက်လုံအမိုးကနဲ့ပြည်ထစာလုပ်ငန်းတွေလုပ်ကိုင်နေသူတွေကိုလည်းအရင်ကဖမ်းဆီးအရေးယူတာတွေရှိခဲ့ပါတယ်အခုလည်းအဲ့ဒီဒေသမှာတရားမဝင်ဖျက်ချော်မှုနဲ့လူ၈ယောက်ကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောတာကိုကိုကာပြီး The Straits Times သတင်းစာမှာရေးသားထားပါတယ်ဒါပေမဲ့အခုဖမ်းဆီးထားတဲ့၈ယောက်ထဲမှာတော့မြန်မာနိုင်ငံသားပါဝင်ခြင်းမရှိဘူးလို့စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်က VOA ကိုပြောဆိုထားပါတယ်ရှင်
မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာနေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမှကနေမြန်မာအဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်ဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆကြပါသလဲ။တယောက်တစ်မျိုးအခေါ်ဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်း final ပဲဖြစ်ဖြစ် VOA ရဲ့ email စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုတင်ပါတယ်။
ခုည9နာရီထက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့တိုင်းရင်းဒေသအရေးသတင်းပေးပို့ချက်တစ်ခုကိုတင်ပြပေးချင်ပါသေး။ရှမ်းပြည်နယ်တန်ရန်မြို့နယ်က SSA မြောက်ပိုင်းရှမ်းတပ်ဖွဲ့ရဲ့စခန်းတွေဖယ်ရှားရေးနဲ့ပတ်သက်ပြီးမင်းက်ပြန်မှာရှမ်းတပ်ဖွဲ့ကိုယ်စားလှယ်တွေတန်ရန်မြို့ကအစိုးရတပ်ကဗျူဟာမှုနဲ့ထပ်မံဆွေးနွေးဖို့ရှိပါသေး။လောလောဆယ်မှာတော့ရှမ်းတပ်ဖွဲ့ဘက်ကသူတို့စခန်းတွေကိုစုပ်ခွာဖို့မရှိဘဲမင်းက်ပြန်ဆွေးနွေးတာအပေါ်မူတည်ပြီးဗဟိုကပြန်လည်ညှိနှိုင်းဖို့ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တန်ရမ်းမြို့နယ်လွယ်စေးလွယ်လန်းတောင်ကျောပေါ်က SSA မြောက်ပိုင်းရှမ်းတပ်ဖွဲ့ရဲ့စခန်းတွေကိုဒီလ22ရက်နေ့နောက်ဆုံးထားပြီးဖယ်ရှားဖို့အရှေ့မြောက်တိုင်းစစ်ဌာနချုပ်တိုင်းမှုကတောင်းဆိုခဲ့တာပါ။ရှမ်းတပ်ဖွဲ့လာရှုစစ်ဆိုင်ရေးတာဝန်ခံကတိုင်းမှုနဲ့ပြန်လည်ဆွေးနွေးပြီးတဲ့နောက်တက်တွေဖယ်ရှားရေးကိုတန်ရန်ပြူဟောင်မှုနဲ့ထပ်မံတွဲဆုံညှိနှိုင်းဖို့ရှိလာတာဖြစ်ပါတယ်။ မနေ့ဖန်မှာတော့တန်ရမ်းမြို့အခြေစိုက်ဗျူဟာမှုနဲ့တွေ့ဆုံမဲ့အခြေအနေကို SSC မြောက်ပိုင်းရှမ်းတက်ဖွဲ့ရဲ့ဒုတိယအတွင်းရင်းမှုဦးဆိုင်ခန်းတီကအခုလိုပြောပါတယ်။အဲ
ကျွန်တော်ကပေါ့ဒီလာချောစက်တိုင်းရောင်းဘုံမဟောင်းလာနေပြီးတော့တိုင်းကိုသတ်ထွက်တယ်ဗျာ။နောက်တိုင်းမကလည်းဒီဗျာမှုကိုတိုင်းဗျာမှုပေါ့နော်အဲကျွန်တော်ဖွဲ့ပစဲဖွဲ့သတ်ထွက်မှာတော်တော်တည်နေအခြေအချက်တွေပေါ့အဲ့ဒါတော်ချွေးနေမှာတချို့နေရောင်းမဲ့တိုင်းမှာရှင်းနေမယ်ရှင်းနေပြီပြတ်လို့ပြန်လာမယ်ကိုကျွန်တော်ကိုစက်ဖွဲ့ပြန်လာမှာလေ။ကျွန်တော်တော့ဒါကျန်ဒီမှာပြန်လာတင်ပြရမယ်ပို့ပြန်လာတင်ပြရမှာလေ။
တန်ရန်ဗျူဟာမှုနဲ့ဆွေးနွေးပြီးရရှိလာတဲ့အချက်တွေကိုရှမ်းတက်ဖွဲ့ဗဟိုမှာတင်ပြပြီးညှိနှိုင်းဆောင်ရွက်ဖို့ရှိကြောင်းပြောပါရဲ့။အစောပိုင်းကဒီလ29ရက်နေ့မှာအစိုးရတပ်ကကိုစလေအဖွဲ့ကလွယ်စေးလွယ်လန်းဒေတာကိုရှမ်းတက်ဖွဲ့ကကိုစလေရီနဲ့အတူကွင်းစင်းစစ်ဆေးဖို့ရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လောလောဆယ်မှာတော့တွားရောက်စစ်ဆေးဖို့မရှိသေးဘူးလို့ဦးဆိုင်ခန့်တီကပြောပါရဲ့။လက်တလုံးမှာတော့ရှမ်းတက်ဖွဲ့တွေကလွယ်စေးလွယ်လန်းတောင်ကျောပေါ်ကစခန်းတွေကိုဆုတ်ခွာဖို့အစီအစဉ်မရှိသေးကြောင်းပြောပါရတယ်
။စခန်းရဲ့ဘောဆိုလည်းမဖြစ်နိုင်ပါဘူး။ကျွန်တော်လည်းရောက်မှာမဟုတ်ပါဘူး
။ဒီရက်ပိုင်းတွေအတွင်းမှာတော့အစိုးရတပ်ဖက်ကတန်ရမ်းမြို့နယ်အတွင်းမှာတိုက်အင်အားတွေဖြည့်တင်းလာကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒီသတင်းကိုအတိမပြုနိုင်ကြောင်းလည်းဦးဆိုင်ခန့်တီကပြောပါရတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ2022ခုနှစ်ဇန်နဝါရီလကအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပါတယ်။ဒီလိုအပြစ်ခတ်ရစဲထားပေမဲ့နောက်ပိုင်းမှာအစိုးရတပ်ဖက်က SSA မြောက်ပိုင်းတပ်စခန်းအချို့ကိုမူလဒေသကစုခွာခိုင်းခဲ့တယ်လို့မစုခွာတဲ့စခန်းတွေကိုတိုက်ခိုက်သိမ်းယူရတွေရှိခဲ့ဘူးတယ်လို့ရှမ်းတပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်နယ်ကနိုင်ငံရေးစီရေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကျေးဇီးမျိုးနယ်ကပထမအကြိမ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်မောင်တင်ကတော့ငင်းချမ်းရေးအတွက်အစိုးရတင်တဲ့ပထမဆုံးဆွေးနွေးသင့်တယ်လို့သုံးသပ်ပါတယ်
ခုလောဆယ်ပေါ့နော်အစိုးရတက်တက်လာလည်းမကြသေးဘူးအစိုးရတက်တက်လာလည်းမကြသေးတဲ့ခါကျတော့တက်တည်ဖြည့်ခိုင်းတာတို့ဒီဟာတွေလုပ်နေမယ်စာထုတ်စစ်စီစင်နေမယ်စာဖိအားပေးမယ်ဆိုတဲ့စာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရပေါ့နော်အရသာအစိုးရတက်နေဒီငင်းချမ်းရေးကိစ္စကိုအခြေအနေဆွေးနွေးပြီးမှပဲဒီနယ်မြေရွှေ့ပြောင်းရေးကိစ္စတွေပါကြီးနောက်ထပ်ဒုတိယအဆင့်အနေနဲ့ဆွေးနွေးတင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာဟုတ်တယ်ဆင်းစီသွားမယ်ဗျာငင်းငယ်ရွတ်တာလေ
လွယ်စေးလွယ်လန်းတောင်ကျောပေါ်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေအခြေပြုထားတယ်လို့ UWSA ကဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေလည်းတည်ရှိနေတာဖြစ်ပါတယ်ဒီစခန်းတွေဟာတန်လွင်မြင့်အနောက်ဘက်မှာတည်ရှိပြီးရှမ်းတက်ဖွဲ့ဌာနချုပ်နဲ့ဝါတက်ဖွဲ့အကြားစစ်တွေရေးလမ်းကြောင်းလုံခြုံရေးအတွက်အရေးပါတယ်လို့ UWSA ထိန်းချုပ်ထားတဲ့ပန်ရမ်းမြို့ကိုလည်းစစ်ရေးအရာစုမိုးထားတဲ့နေရာဖြစ်ပါတယ် SSPP SSA မြောက်ပိုင်းတက်ဖွဲ့နဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတက်ဖွဲ့တွေဟာအစိုးရနဲ့အပြစ်ခတ်ရစဲထားပေမဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတော့ပါဝင်လက်မှတ်ရေးထိုးထားတာမရှိပါဘူး
။ကိုမိုးစောပါရှင်အခုကတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။အမေရိကန်ရှေ့ဘက်ခြမ်းကပြည်နယ်၅ခုမှာအမေရိကန်သမ္မတလောင်းအကျိုးမဲပေးပွဲတွေဒီကနေ့ကျင်းပမှာဖြစ်ပါတယ်။ဒီကနေ့မဲပေးပွဲတွေဟာသမ္မတလောင်းအဖြစ်ရှင်ပြိုင်နာမှာအဓိကအရေးကြီးတဲ့ရွေးကောက်ပွဲတွေမဟုတ်ပေမဲ့လည်းရှေ့တန်းရောက်နေတဲ့ကိုယ်စားလှယ်တွေအတွက်ကတော့အောင်မြင်မှုတွေဆက်ထိန်ထားရမှာအခရာကျနိုင်ပါတယ်အထူးသဖြင့် Republican Party ကရှေ့တန်းရောက်နေတဲ့ဂရေးကျွဲတထေ Donald Trump ကိုဟန့်တားနိုင်ဖို့ပြိုင်ဘက်ကိုယ်စားလှယ်တွေမဟာမိတ်ဖွဲ့လိုက်တဲ့အတွက်လဲအောင်မြင်မှုတွေဆက်ထိန်ထားနိုင်ဖို့စိန်ခေါ်မှုအသစ်နဲ့ကြုံနေရတာဖြစ်ပါတယ်အမေရိကန်သမ္မတလောင်းရွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက်ဇလာတီဆာဟော့ကရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်အစုအရှိတ်ချမ်းက Connecticut, Delaware, Maryland,ဒါဆိုရင်ရနေရူတိုင်လန်ပြည်နယ်တွေကမဲပေးပွဲတွေမတိုင်ခင်တည့်ရလို့မှာပဲ Republican Coalition တွေရှေ့တန်းနေရာရောက်နေတဲ့ Donald Trump ကိုရှင်နိုင်မှုပြိုင်ဘက်တွေဖြစ်ကြတဲ့ Teletor Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့မဟာမိတ်ဖွဲ့လိုက်တာပါ Indiana ပြည်နယ်မှာမေလ3ရက်နေ့ကျင်းပမဲ့ပါတီရင်းအကြိမ်မဲပေးပွဲမှာ Kasich က Cruz တွေရှောင်ပေးမှာဖြစ်တယ်လို့အပြန်အလှန်အနေနဲ့ Cruz ကလည်း Oregon နဲ့ New Mexico ပြည်နယ်တွေမှာ Kasich အနိုင်ရအောင်ရှောင်ပေးမှာပါဒီကျညာချက်ကြောင့်ဇွန်လာတဲ့အကြိုမဲပေးပွဲတွေအဆုံးမသတ်မီကြံနေသေးတဲ့ပါတီညီလာခံကိုယ်စားလှယ်မဲထောက်ဝက်ကျော်အနိုင်ရဖို့လိုနေသေးတဲ့ Trump အတွက်အမျက်ဒေါသထွက်စရာဖြစ်ခဲ့ရတာပါ
It shows how pathetic they are
ဒီလူတွေဘလောက်တနာစရာကောင်းနေဆိုတာပြနေတာပ
ါဒီလိုသဘောတူညီချက်မျိုးဟာစီးပွားရေးလောကမှာတရားဝင်တဲ့လုပ်ရမျိုးမဟုတ်ဘူးလို့လည်းအင်ချင်ပြေလုပ်ငန်းရှင် Trump ကပြောဆိုခဲ့တာပါအဝါယုပ်ပြည်နယ်အုပ်ချုပ်ရေးမှူးကိစ္စကတော့ကျညာချက်ထုတ်ပြန်နိုင်တဲ့အတွက်ကျင့်တဲ့အကြောင်း Philadelphia ပြည်နယ်ကစီယုံရေးခီးစဉ်တွင်ပြောဆိုသွားပါတယ်
Little announcement got everybody stirred up. It's kind of fun.
ဒီညချက်ကြောင့်လူတိုင်းခေါင်းထောင်လာပါတယ်။ပြောဖို့လည်းကောင်းပါတယ်။နောက်ထပ်ကျွန်တော်တို့ဘာလုပ်မယ်ဆိုတာဘယ်သူမှသိမှာမဟုတ်ပါဘူး
။ အင်ဒီယားနာပြည်နယ်မှာ COA ခီထွက်ခဲ့တဲ့ Cruise ကလည်းမာမိတ်ဖွဲ့လိုက်တဲ့အပေါ်ကာဝယ်ပြောဆိုသွားတာ
ပါ I think that is a decision an allocation of resources that makes a lot of sense and it's devoted
ညီမရွေးကောက်ပွဲမှာ Hillary Clinton ကိုနိုင်ရဖို့နဲ့တိုင်းပြည်မှာအပြောင်းအလဲတွေဖြစ်ဖို့အခြေခံကြကြအဓိပ္ပာယ်ရှိရှိနဲ့အင်အားတွေကိုလိုအပ်တဲ့နေရာမှာခွဲဝေသုံးစွဲသွားမယ်ဆုံးဖြတ်ချက်တရားလိုပဲယူဆပါတယ်
ဒါမှမဟုတ် Republican Conservative တွေထောက်ခံမှုအများဆုံးရထားတဲ့ဂရေးကျွဲတတိ Trump ကတော့ပြန်ပြတ် Democratic Party ဘက်မှာရှည်ရဲရောက်နေတဲ့ Hillary Clinton ကိုသူသာအနိုင်ယူနိုင်မှာဖြစ်တယ်လို့ပြောဆိုနေတာပ
ါ I will beat Hillary Clinton crooked Hillary I will beat her so bad
Hillary Clinton ကိုကျွန်တော်အနိုင်ယူနိုင်ပါတယ်မျိုးသားတဲ့ Hillary ကိုအပြတ်အသတ်အနိုင်ယူနိုင်ပါတယ် Ted Cruz လိုလေညာနေတဲ့သူမျိုးကမနိုင်နိုင်ပါဘူး
နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ကတော့ Trump ကိုတိုက်ရိုက်တုံ့ပြန်တာမျိုးမရှိပေမဲ့လည်း American သမ္မတဖြစ်ချင်တဲ့သူတူအနေနဲ့ American နိုင်ငံသားတွေရဲ့နောက်ခံအကြောင်းရင်းတွေအားလုံးကိုသိထားဖို့လိုတယ်လို့ Delaware ပြည်နယ်က COA ခီးစဉ်အတွင်းပြောဆိုသွားခဲ့တာ
ပါ You don't just fly that big jet in and land it and go make a big speech and insult everybody you can think of
ကျလေမြန်ကြီးကိုစီးမိန်ကုန်းတွေအကြီးအကျယ်ပြောစိတ်ထဲရှိသမျှလူတွေကိုစော်ကားမော်ကားပြောပြီးတော့ကျက်လီရင်မြန်ကြီးကိုစီးပြီးတော့ပြန်ဖလော်ရီဒါမှာအပန်းဖြေအိမ်တလုံးနယူးယောက်မှာဇင်ခံအစ်စ်မြေအိမ်တလုံးဒါတွေရှိထားရုံနဲ့မလုံလောက်ပါဘူးရှင့
်သမ္မတလောင်းဖြစ်ရွေးချယ်တဲ့ဒီမိုကရက်တစ်ပါတီညီလာခံကိုဇယ်ရီရဲ့ထောက်ခံမှုမှာဝန်ကြီးဟောင်းကလင်တန်ကပြန်ပြတ်ဖြစ်တဲ့ဘာနီဆန်ဒါစ်တဲ့အသာရနေတာပါဒါပေမဲ့လည်းတန်းတူညီမကြီးစီးအောင်လို့ရှာနေတဲ့ဗမောက်ပြည်နယ်ထက်လွတ်တော်မှတ်ဆန်ဒါစ်အနေနဲ့အောင်မြင်မှုတွေလည်းရရှိနေတာပ
ါ We work as Americans the longest hours a year longer than any other people in the industrialized world.
ဒီနေ့တင်အမေရိကန်တွေဟာအလုပ်ချိန်အများဆုံးလုပ်ကြပါတယ်။ဆက်မှုထွန်းကားတဲ့တိုင်းပြည်တွေထဲမှာအလုပ်ချိန်ပိုလုပ်ကြပါတယ်။ဒါပေမဲ့လည်းစူးစမ်းပန်းစားရှာထားသမျှဝင်ငွေသစ်တွေအားလုံးရဲ့58ရာခိုင်နှုန်းဟာလည်းတရာခိုင်နှုန်းပဲရှိတဲ့ထိတ်ဆုံးကလူတွေစီရောက်ကုန်ပါတယ်
။လူကြီးအများဆုံးကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်6ခုမှာနောက်ဆုံးအကြုံမဲ့ပြပွဲတွေဇွန်လ9ရက်နေ့ကျင်းပပြီးစီးသွားရင်တော့သမ္မတလောင်းဖြစ်ရှင်ပြိုင်သူတွေကြားအနိုင်ရှုံးအလားအလာတွေကလည်းပိုပြီးသိသာထင်ရှားလာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။အင်ကာနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်နေတဲ့ VOE ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှတော့ VOE ရုံမြင့်တန်းချာအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုကတော့အင်ကန်နဲ့ညနေခင်းအစီအစဉ်နဲ့အဆုံးမသက်သေးခင်မက်ခင်ဖြူထွေးကသတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်
။ပြည်တော်စစ်လွတ်တော်နာရကဟောက်ဖြစ်သူသူရဦးရွှေမန်ရဲ့ Facebook လူမှုကွန်ရက်ပေါ်ကကြေညာချက်တခုဟာတံပရောပြုခွဲရေးကိုဥတီတက်ရောက်စေပြီးမြို့သားရင်ကြားစေရေးကီမန်းချက်ကိုထိခိုက်နိုင်တဲ့အတွက်တံပရောအနေနဲ့ကန့်ကွက်တဲ့အကြောင်းတံပရောသတင်းမှပြန်ကြားရေးအဖွဲ့ကထုတ်ပြန်ပါတယ်။စစ်တပ်သူဘူလောင်းတင်တဲ့အမတ်စဉ်17ရက်59ချိန်မြောက်ကျောင်းစင်ပွဲနေ့မြစ်တာမွန်းဆိုပြီးရေးသားတဲ့သူရဦးရွှေမန်ရဲ့ Facebook ပေါ်ကစာထဲမှာပါတဲ့ပြည်သူများကရွေးချယ်တာဝန်ပေးအပ်ထားသောအစိုးရအဖွဲ့ကတာဝန်ယူတာဝန်ခံဆောင်ရွက်နေပြီးထိုအစိုးရအဖွဲ့သည်နိုင်ငံတော်ကောက်အောင်ပြည်သူအကျိုးစီးပွားဖြစ်တော်အောင်ဆောင်ရွက်မည်ဖြစ်ကြောင်းဆိုတဲ့ဖော်ပြချက်ဟာအရင်မြန်မာအစိုးရဆက်ဆက်ကနိုင်ငံရဲ့ပြည်သူအတွက်မိသည့်အကျိုးစီးပွားကိုမှပေါ်ဆောင်လုပ်ကိုင်ပေးခြင်းမရှိတဲ့သဘောတက်ရောက်တယ်လို့ဆိုပြီးတော့တပ်မတော်သတင်းပေးပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားတာပါရှင်။အမေရိကန်ပြည်ထောင်စုကပြည်내၅ခုမှာဒီကနေ့အင်္ဂါနေ့မှာကျင်းပနေတဲ့ Primary Party တွင်သမ္မတလောင်းအကျိုးရွေးပွဲအားလုံးမှာဘီလီယံနာတတိယဒေါ်နယ်ထရမ့်အနိုင်ရပြီးတော့ဒီမိုRepublican Party သမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ပြည်내ကိုယ်စားလှယ်အရေးအတွက်ထပ်ပြီးတော့ရလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီကနေ့သမ္မတလောင်းအကျိုးရွေးပွဲတွေကို Pennsylvania, Connecticut, Delaware, Maryland နဲ့ Rhode Island ပြည်내၅ခုမှာလုပ်နေတာပါရှင်။ Ukraine နဲ့ Shadow by Nuclear ပောက်ကွဲမှုကြီးကြောင့်သေဆုံးခဲ့ရသူတွေကိုအောက်မေ့သတိရတဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာကြာရောက်တဲ့ Nuclear ပောက်ကွဲမှုကြီး130ပြည့်အခမ်းအနားကိုတော့ Ukraine နိုင်ငံ Kiev မြို့တော်မှာကျင်းပခဲ့ကြပါတယ်အခမ်းအနားကို Ukraine သမ္မတ Petro Poroshenko နဲ့တခြားနိုင်ငံကြီးခေါင်းဆောင်တွေတက်ရောက်ပြီးတော့ပန်းခွေချခဲ့ကြပါတယ်ချာနိုဘိုင်းနျူကလ িয়ার ပောက်ကွဲမှုကြီးဟာဒီကနေ့အချိန်အထိကမ္ဘာအဆိုးဝါးဆုံးနျူကလ িয়ার ပောက်ကွဲမှုတစ်ခုဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမဆုမော်မအင်ဂျင်နီယာကဆူလီမန်ထာရာဝါလီဖြစ်ပါတယ်VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်လေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကေတထိုက်ပါ။
This program has come to you from the Voice of America, Washington.